တရှင်များရှင်အန်ဒီဂျူလီယာတူတူခင်တင်ဆက်တဲ့ကိုကျဲမာမစိတ်ချမ်းသာကဏ္ဍကိုဆက်လက်နားတော်တာဆင်ရမှာဖြစ်ပါတယ်ရှင
်ရေဒီယို Veritas Asia ကျမရေကဏ္ဍကိုနားဆင်နေကြတဲ့တောတာရှင်များအားလုံးမင်္ဂလာပါရှင်ဒီနေ့ကျမရေကဏ္ဍမှာ TB ယောဂနဲ့စီးရင်ပါ TB ယောဂအကြောင်းကိုကျမဂျူလီယာတူတူခင်ကတင်ဆက်ပြသွားမှာဖြစ်ပါတယ်တောတာရှင်များရှင်ကျမတို့မြန်မာနိုင်ငံမှာ TB ယောဂနဲ့စီးရင်ပါ TB ယောဂဒါအပြင်ကို TB HIV ဖြစ်ပွားမှုအများဆုံးဖြစ်နေတယ်လို့ဆိုပါတယ်။ TB ယောဂဆိုတာကသေးငယ်တဲ့ Microbacterium Tuberculosis Bacteria ယောဂပိုးကြောင့်ဖြစ်တဲ့ကူးစက်ယောဂပဲဖြစ်ပါတယ်ရှင်။ခန္ဓာကိုယ်မှာဘယ်နေရာတွေမှာ TB ယောဂဖြစ်နိုင်တယ်လဲဆိုတော့အဆုတ်မှာဖြစ်မယ်ဆိုရင်အဲ့ဒီယောဂကိုအဆုတ် TB ယောဂလို့ခေါ်ပါတယ်။TB ယောဂကအဆုတ်ရဲ့ပြင်ပအင်္ဂါအစိတ်ပိုင်းတွေမှာဖြစ်မဲဆိုရင်လေအဆုတ်အမေးပါမှာဖြစ်နိုင်တယ်အကျိတ်ကြောရိုးမှအရိုးအစစ်စီးလန်းချောင်းနဲ့မျိုးပွားအင်္ဂါအစိတ်ပိုင်းအုတ်နှောင်နဲ့ဥလန်းချောင်းအင်္ဂါအစိတ်ပိုင်းများမှာလေ TB ယောဂကဖြစ်တတ်ပါတယ် TB ယောဂရဲ့လက္ခဏာတွေကတော့သုံးပတ်အထက်ကြော်လွန်ပြီးချောင်းဆိုးမယ်ချောင်းဆိုးပြီးသွေးပါမယ်အဖျားတာရှိမယ်တငွေ့ငွေ့ဖျားမယ်ညဘက်မှာချွေးအထွက်လွန်မယ်ကိုအလေးချိန်ရော့ကြလာမယ်မောပန်းလွယ်မယ်ကြောရင်အောင်မယ်ဒါရီဖြစ်ပေါ်လာမယ်ဆိုရင်တော့နီးစပ်ရာကျန်းမာရေးဌာနမှာ TB ယောဂဖြစ်ပွားခြင်းရှိမရှိကိုစစ်ဆေးဖို့လိုအပ်ပါတယ်တော်တရှင်များရှင်နောက်တစ်မျိုးကစီးရင်ပါ TB ယောဂ MDR ပဲဖြစ်ပါတယ်TB ယောဂဖြစ်ပွားမယ်ဆိုရင် DOTS dots အချိန်တိုကုထုံးနဲ့6လပြည့်တဲ့အထိ TB ဆေးပါးတွေကိုညွှန်ကြားတဲ့အတိုင်းတောက်သုံးရမှာဖြစ်ပါတယ်။မိမိသဘောနဲ့6လပြည့်အောင်ဆေးမတောက်ဘဲရက်လိုက်မယ်ဆိုရင်ဆေးရင်ပါ TB ယောဂဖြစ်လာနိုင်တယ်လို့ဆိုပါတယ်။ကျမတို့မြန်မာနိုင်ငံမှာလည်းဆေးရင်ပါ TB ယောဂ MDR ဖြစ်ပွားနှုန်းကလည်းပိုပြီးတော့မြင့်တက်နေတယ်လို့ဆိုပါတယ်ရှင်။ဒါကြောင့်ကျမတို့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကာကွယ်ရမှာဖြစ်ပါတယ်။စီးရင်ပါ TB ယောဂကဒီချိန်တခါမှ TB ယောဂမဖြစ်ဘူးပဲ။စီးရင်ပါ TB ယောဂဖြစ်ပွားသူရဲ့နှာခြေရာချောင်းဆိုးရာကနေတဆင့်စီးရင်ပါ TB ယောဂကူးစက်နိုင်ပါတယ်။စီးရင်ပါ TB ယောဂကူးစက်ခံရမယ်ဆိုရင် DOTS dots အချိန်တိုကုထုံးနဲ့6လနဲ့ကုလို့မရတော့ပါဘူးရှင်။စီးရင်ပါယောဂကုထုံး DR TB treatment အတွက်အချိန်ကာလနှစ်နှစ်ခန့်ကြာမြင့်တဲ့အထိကုသရမှာဖြစ်ပါတယ်။သောတာရှင်များရှင်ကျမတို့မြန်မာနိုင်ငံမှာ TB ယောဂဖြစ်ပွားမှုကအသက်အရွယ်55နှစ်ကနေ64နှစ်အရွယ်တွေမှာဖြစ်ပွားမှုအများဆုံးဖြစ်တယ်လို့ဆိုပါတယ်။ကလေး TB ဖြစ်ပွားမှုနှုန်းကတော့25ရာခိုင်နှုန်းလောက်ပဲရှိတယ်လို့သိရပါတယ်။ TB ယောဂဆိုတာကကြိုတင်ကာကွယ်ကုသနိုင်တဲ့ယောဂဖြစ်ပေမဲ့လို့အသက်55နှစ်အောက်ကလေးတွေကယောဂလက္ခဏာမပြသေးပေမဲ့ TB ယောဂပိုးရှိနေပြီးတော့ယောဂအချိန်မရွေးဖြစ်ပွားနိုင်တဲ့အခြေအနေမှာရှိတယ်လို့သိရပါတယ်။ကလေး TB ကအရွယ်ရောက်ပြီးသူတွေမှာ TB ယောဂကူးစက်ပြန့်နှံ့မှုယောဂပိုးရှိသူများနဲ့နှီးစပ်ပတ်သက်မှုတို့ကြောင့်ကူးစက်နိုင်ပါတယ်။ယောဂကာကွယ်ဆေးရဲ့အကျိုးတရားမှုတွေနဲ့လည်းအကျုံးဝင်ပါတယ်။မွေးကင်းစမှာအသက်တနှစ်ခွဲအထိကာကွယ်ဆေးများဖြစ်တဲ့ BCG ကာကွယ်ဆေးက TB ယောဂကာကွယ်ဆေးဖြစ်ပြီးအဲ့ဒီဆေးရဲ့အကျိုးအာနိသင်ကကလေး TB တွေမှာပါဝင်တဲ့အပြင်းစား TB ယောဂဖြစ်ပွားမှုမျိုးကိုမရှိနိုင်ဘူးလို့ဆိုပါတယ်။ဆေးရင်ပါ TB ယောဂဖြစ်မဖြစ်ကိုလည်းစစ်ဆေးနိုင်ပါတယ်။တော်တာရှင်များရှင်စီးရင်ပါ TB ယောဂဖြစ်ပွားခြင်းရှိမရှိကိုလည်းခင်မီနီလာများနဲ့စမ်းသပ်စစ်ဆေးပြီးကုသလို့ရလာပါပြီ MDR စီးရင်ပါ TB လူနာများကိုဓာတ်ခွဲစစ်ဆေးပြီးတော့ရှာဖွေပေးလျက်ရှိပါတယ် MDR စီးကုသနေတဲ့လူနာများကစီးကုသချိန်နှစ်နှစ်အတွင်းမှာ73ချိန်တလိပ်ပိုးမွေးပြီးတော့လိုအပ်သလိုစီးကုသမှုများပြုလုပ်ပေးရပါတယ် MDR TB ယောဂပိုးရှိမရှိသိဖို့အတွက်တလိပ်ပိုးမွေးခြင်းအတွက်အချိန်3လခန့်ရခင်ကစောင့်ဆိုင်းခဲ့ရပေမဲ့အခုအခါမှာတိုးတက်လာတဲ့ဤပညာများနဲ့အမြန်ရှာဖွေတဲ့နီလာများခိမိတဲ့စမ်းသပ်စစ်ဆေးချက်တွေဖြစ်တဲ့ Liquid Culture နဲ့သုံးပတ်အတွင်းယောဂပိုးရှိမရှိအဖြေထွက်ကြောင်းသိရပါတယ်။ဒါအပြင် Molecular Knee နဲ့ဆိုရင်လည်း3ရက်အတွင်းGene expert နဲ့စမ်းသပ်မယ်ဆိုရင်လေ2နှစ်အတွင်း TB ယောဂရှိမရှိနဲ့ Rifamycin ဆေးရင်ပါရှိမရှိတိကျတဲ့အဖြေကိုအခုအခါမှာသိရှိလာပြီဖြစ်ပါတယ်။သောတာရှင်များရှင်ဆေးရင်ပါ TB ယောဂဖြစ်ပွားခြင်းရှိမရှိကိုစမ်းသပ်စစ်ဆေးပြီးကုသလို့ရနိုင်ပါပြီ။ MDR TB မှာပထမအဆင့် TB ဆေးပါFirst line drug များယင်ပါသွားပြီးတော့ဒုတိယအဆင့် TB ဆေးဝါး second line drug များထည့်ပြီးတော့ကုသရပါမယ် XDR TB ဆိုရင်ဒုတိယအဆင့် TB ဆေးဝါး second line drug အနည်းဆုံးတောက်ဆေးနှမျိုးနဲ့ထိုးဆေးနှမျိုးယင်ပါသွားခြင်းပဲဖြစ်ပါတယ်ဒီအဆင့်ကိုရောက်သွားရင်အလွန်ကုသရခက်ခဲသွားတယ်လို့ဆိုပါတယ်ရှင်သောတာရှင်များရှင် TB ယောဂပိုးကအအေးဓာတ်များပြီးမောင်လွန်းတဲ့အခန်းတွေမှာအကြာကြီးအသက်ရှင်နိုင်တဲ့အတွက်အခန်းတွေကိုအလင်းရောင်နေရောင်ဝင်အောင်ထားပေးရမယ်ပိုးတက်စီနဲ့ကြမ်းပြင်ကိုမကြာခဏတုတ်ပေးပြီးတလိပ်တွေကိုစနစ်တကျထွေးရမယ် TB ယောဂကူးစက်မှုကိုဒီနည်းအားဖြင့်လျှော့ချနိုင်ပါတယ်နှာချေမယ်ချောင်းဆိုးမယ်ဆိုရင်လေဆေးကုသမှုပြုလုပ်နေတဲ့ကာလတစ်လျှောက်လုံးလက်ကင်မွားနဲ့နှာခေါင်းပါးစပ်ကိုအုပ်ပြီးတော့နှာချေချောင်းဆိုးရမယ်ဒါမှသာ TB ယောဂကူးစက်ပြန့်ပွားမှုကိုလျှော့ချနိုင်မှာဖြစ်ပါတယ်။ TB ယောဂကူးစက်မှုလျှော့ချနိုင်မယ်။နောက်တနည်းကတော့တပြက်စီလှဲမယ်ဖုံခါမယ်ဒါတွေပြုလုပ်တဲ့အခါမှာအချောက်လှဲခြင်းကိုမပြုလုပ်ရဘဲပိုးတက်စေးပက်ဖြန်းပြီးတော့ပြုလုပ်ပေးရပါမယ်။ဆေးရင်ပါမှု TB ဖြစ်ပွားမှုနှုန်းတိုးတက်လာခြင်းဟာရိုးရိုး TB လူနာများကသက်ဆိုင်ရာကျန်းမာရေးဆေးဝန်ထမ်းများရဲ့ညွှန်ကြားချက်များကိုတိတိကျကျမလိုက်နာဘဲနဲ့ဆေးတောက်ပြက်ကွက်ခဲ့တဲ့6လပြည့်တဲ့အထိဆေးမတောက်တာဖြစ်တဲ့ဒါအပြင် TB ဆေးတောက်နေတဲ့အချိန်ဆေးလိပ်အရက်နဲ့ကွန်းစားခြင်းတို့ကြောင့်လည်းဆေးရင်ပါ TB MDR ဖြစ်ပွားရခြင်းဖြစ်ပါတယ်။ဒါကြောင့်ကျမတို့မြန်မာနိုင်ငံမှာ TB ယောဂရှိမရှိဆေးရင်ပါ TB ယောဂရှိမရှိစစ်ဆေးလို့ရပါတယ်။ဒါအပြင် TB နဲ့အတူ HIV ယောဂကိုသိရှိနိုင်ဖို့အတွက် TB ယောဂရှိမရှိHIV ယောဂရှိမရှိစစ်ဆေးလို့ရနေပါပြီဆိုတာကိုတင်ပြရင်ဒီနေ့ကျမရေခန္ဓာကိုရန်နာလိုက်ပါတယ်သောတာရှင်များအားလုံး TB ယောဂမှာကင်းဝေးကြပါစေရှင်